မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေအတွက်ဒေါ်ဆန်းစုကြည်နဲ့အတူမြန်မာအစိုးရကိုလက်တွဲပြီးဆောင်ရွက်နေတဲ့အပေါ်မှာအားရကျေနပ်မိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်
။ In Burma I met Aung San Suu Kyi in the very home in which she was imprisoned for nearly 2 decades for the simple crime of speaking.
ဆယ်စုနှစ်နှစ်ခုလောက်အထင်းထင်းခံနေရကနေလွတ်မြောက်လာတဲ့ဒေါ်ဆန်းစုကြည်နဲ့တမရဦးသိန်းစိန်အရင်ကစစ်တပ်အရာရှိတွေပါဝင်ဖွဲ့စည်းထားတဲ့လွှတ်တော်တို့အတူလက်တွဲပြီးဒီမိုကရေစီလမ်းကိုရှောက်လန်းလုပ်ကိုင်နေကြတာတွေ့ရတဲ့အတွက်ကျေနပ်အားရမှုရှိတယ်လို့အာရှသုံးနိုင်ငံခီးစဉ်နောက်ဆုံးနေ့အဖြစ်နဲ့ဂျပန်နိုင်ငံမှာရောက်နေစဉ်ဝန်ကြီးကယ်ရီကပြောဆိုလိုက်တာပါဒီကနေ့မြန်မာနိုင်ငံဦးတည်ရှောက်လန်းနေပြီဖြစ်တဲ့ဒီမိုကရေစီခီးစဉ်ဟာလွန်ခဲ့တဲ့နှစ်နှစ်လောက်ကဆိုရင်စိတ်ကူးရင်တွေးကြည့်လို့တောင်မှမရနိုင်တဲ့ဖြစ်ရလို့လဲတိုကျိုစစ်မှုတက္ကသိုလ်မှာပြောကြတဲ့မင်ကွန်းတဲမှာထည့်သွင်းပြောဆိုသွားတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဟာကိုရီးယားကျွမ်းဆွယ်မှာဖြစ်ပွားနေတဲ့တင်းမာမှုကိစ္စတွေကိုဆွေးနွေးအဖြေရှာဖို့အတွက်အာရှဒေသသုံးနိုင်ငံခီးကိုတွားရောက်နေရမှာနောက်ဆုံးအဖြစ်နဲ့ဂျပန်နိုင်ငံကိုရောက်ရှိနေတာပါဂျပန်နိုင်ငံမတိုင်ခင်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကိုတွားရောက်ပြီးနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ခီးစဉ်အစမှာတုန်းကတော့ဒီသတင်းပတ်ထဲမြန်မာနိုင်ငံမှာချက်ရောက်တဲ့အတားတကြံကာလအတွက်ဝန်ကြီးကယ်ရီကနှုတ်ခွန်းဆက်အမှာစကားပါခဲ့တာလည်းရှိပါတယ်